ဟာမတ်စစ်သွေးကြွအဖွဲ့ကိုအမြင့်ပြတ်အောင်လို့တိုက်နေတဲ့အစ္စရေးစစ်တပ်ရဲ့ဒီစစ်စီရေးနောက်တစ်ဆင့်နဲ့ပါလက်စတိုင်းအရသားတွေမထိခိုက်အောင်လို့ကာကွယ်ရေးကိစ္စတွေဆွေးနွေးဖို့အတွက်လုံခြုံရေးဆိုင်ရာအင်ဂျီရောအချမ်းပေး Jake Sullivan အစ္စရေးကိုတွားရောက်နေပါတယ်အစ္စရေးတို့ရဲ့ဒီစစ်စီရေးနဲ့ပတ်သက်ပြီးတော့ပို့ပြီးတော့ထိမ့်ထိမ့်သိမ့်သိမ့်တိတိကျကျလှုပ်ဖို့အစ္စရေးတာဝန်ရှိသူတွေနဲ့ဆွေးနွေးမှာဖြစ်တယ်လို့အင်ဂျီရောပြောခွင့်ရ John Kirby ကဗုဒ္ဓဟူးနေ့ကသတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်Karam Shalom Nezak Gate ကနေဂါဇာကမ်းမြောင်တဲကိုလူသားချင်းစာနာတဲ့အကူအညီတွေပို့ပေးခွင့်ပြုဖို့ American ဘက်ကတောင်းဆိုထားတာကိုလည်းလုံခြုံရေးအကြံပေး Jake Sullivan ကဆွေးနွေးဖို့အစီအစဉ်ရှိတယ်လို့ပြောပါတယ်။လက်ရှိမှာ Egypt နဲ့ Nezak ဖြစ်တဲ့ Rafah Gate တခုတည်းကနေပဲဂါဇာဒေသတွေကိုအကူအညီပို့ပေးလို့ရနေတာပါ။ Israel ကိုမတော်ခင်လုံခြုံရေးအကြံပေး Jake Sullivan ဟာ Saudi Arabia နိုင်ငံကိုသွားရောက်ပြီးတော့အင်ရှစ်မင်းသား Mohammed bin Salman နဲ့တွေ့ဆုံခဲ့ပါတယ်။အစ္စရေးနဲ့ပါလက်စတိုင်းကြားမှာရှေးရှေးခံမဲ့ငြိမ်းချမ်းရေးရရှိရေးနဲ့ဂါဇာဒေသကိုအကူအညီတွေပို့တိုးပို့နိုင်ရေးကိစ္စတွေဆွေးနွေးခဲ့ကြတယ်လို့အင်ဂျီရောကဒီကနေ့ကြတာရင်းနေမှာပြောပါရယ်။အောက်တိုဘာ9ရက်တုန်းကလူပေါင်း1000ကျော်တေဆုံးအောင်တိုက်ခိုက်ခဲ့တဲ့ဟာမတ်စ်အဖွဲ့ကိုအစ္စရေးတို့စီးရီးယားတုံ့ပြန်တဲ့အပေါ်မှာအမေရိကန်တို့ထောက်ခံပေမဲ့ဂါဇာဒေသမှာအရက်သားတွေတေဆုံးနေတဲ့ပမာဏဟာစိုးရိမ်စရာဖြစ်တယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တခြားတာဝန်ရှိသူတွေကဖော်ပြပြောဆိုခဲ့ကြပါရယ်။ဟာမတ်စ်သွေးကြွအပေါ်စစ်စင်တဲ့နေရာမှာပါလက်စတိုင်းအရသားတွေမထိခိုက်အောင်လို့အမေရိကန်ကတိုက်တွန်းနေချိန်မှာပဲဒီကနေ့ကြာသပတေးနေ့မှာလဲဂါဇာကမ်းမြောင်ဒေသအပေါ်အစ္စရေးတို့ကဘုံကျဲတိုက်ခိုက်မှုတွေကိုဆက်ပြီးတော့လုပ်နေပါတယ်ရှင်။